ရန်ကုန်မြို့တော်ခမရှိမှာတပိတ်မောက်ဆန္ဒပြနေတဲ့မိချောင်းကံပြည်သူတွေကိုပန့်ပိုးကူညီနေသူတို့ဖြစ်တဲ့တက်ကြွလှုပ်ရှားသူကိုဝေလူကိုမြန်မာအာဏာပိုင်တွေကစူပူအောင်လှုပ်ဆောင်မှုပုံမှန်905ခခွေနဲ့ဖမ်းဆီးခဲ့ပြီး၆တရားမြို့နယ်မှာရုံးထုတ်ခဲ့ပါရယ်အသေးစိတ်ကိုတော့ထိုင်းအခြေစိုက် VOA သတင်း6မအေးအေးမာကသတင်းပေးပို့ထားပါရယ်ရှင်
လေသမားရေးအလို့သမားရေးကိစ္စတွေနဲ့မိချောင်းကန်တပိတ်ကဆန္ဒပြနေသူတွေကိုကူညီမှုပေးနေတဲ့ကိုဝေလူကိုဗဟန်းမြို့နယ်စားတောက်ဆိုင်တစ်ခုအတွင်းဝင်ရောက်ပြီးရဲအင်အားတွေနဲ့အတင်းအကျပ်ဖမ်းဆီးခေါ်ဆောင်သွားခဲ့ကြောင်းဒီမိုကရေစီအင်အားစုအဖွဲ့ကနိုင်ငံရေးအကျဉ်းသားဟောင်းဥပမြင့်ကပြောပြပါဗျာ။
ငါခါဦးတဲ့ဖမ်းတာ။မနေ့ကည8:34မှာဖမ်းတာပေါ့နော်။ကျွန်တော်တို့ညစီကုန်းဘိုးဘွားရိတ်တာပတ်ဝန်းကျင်မှာပွင့်ကျစဆိုတဲ့သားတော့ဆိုင်ရှိတယ်ခင်ဗျာအဲ့ဒီနားမှာဖမ်းတာပါခင်ဗျာအဲ့လိုဖမ်းတဲ့လူတွေက10ယောက်တော့10ယောက်ကျော်အင်အားနဲ့ပေါ့နော်အဲ့ဒါကားပေါ်ဦးလေအထမတွန်းကျင်သွားတယ်ပေါ့နော်အဲ့လိုပုံစံမျိုးနဲ့လက်ဖမ်းသွားတော့ကျွန်တော်တို့လည်းတော်တော်စိုးရင်သွားတာပေါ့ရုံးထုတ်တာဒီနေ့မနေ့မှကျွန်တော်တို့လည်းအသိမပေးပဲနဲ့ရှောက်တရာညွတ်နေပေါ့နော်တရားရုံးမှာထုတ်ပါတယ်နောက်ပိုင်းခင်ရင်တရားရုံးပေါ့နော်အဲ့ဒီတရားရုံးမှာထုတ်ပါတယ်ကျွန်တော်တို့ဟိုအကြောင်းကြားတာပေါ့နော်ကျွန်တော်တို့တစ်ဖွဲ့လုံးသွားကြတယ်မမိလိုက်ပါဘူးခင်ဗျာအဲ့ဒီအချိန်မှာသူတို့ကားပေါ်တင်ပြီးတော့အင်းစင်ကိုပို့လိုက်ပါပြီခင်ဗျာ
ကိုဝေလူကိုကြောက်တရားမြို့နယ်ရန်ကုန်အနောက်ပိုင်းခရိုင်တရားရုံးမှာမိသားစုတွေရှိနေတယ်မပါပဲရုံးတင်ရမန်းယူခဲ့ပြီးလာမယ့်ဇန်နဝါရီလ2ရက်နေ့မှာထပ်မံရုပ်ထုတ်စစ်ဆေးမယ်လို့သိရပါတယ်တက်ကြွလှုပ်ရှားသူများနောက်ကနေလိုက်လံစောင့်ကြည့်မှုတွေဟာအရင်စစ်ဆိုးရလက်ထက်မှာလိုပဲလုပ်နေတဲ့အကြောင်းကိုဝေလူကိုတော့မဖမ်းခင်ကတည်းကစောင့်ကြည့်တည်ယူမှုတွေလုပ်ခဲ့ကြောင်းဥပမြင့်ကပြောပြပါတယ်
ဒါလေအများဆုံးတက်နေတာဟာအဲဝေဒုရှိရတက်နေတာဖြစ်တဲ့အတွက်ဝေဒုကိုနှိတ်ခုတ်လိုက်တဲ့သဘောကိုကျွန်တော်ကအဲ့လိုမြင်ပါတယ်ခင်ဗျာဝေဒုကဗီဒီယိုရိုက်ပြီးဟိုမှာရိုက်တယ်နောက်တော့ကျွန်တော် Facebook တွေတင်တယ်အဲ့လိုဟာမျိုးတွေတင်နေတာဟာဝေဒုကအဓိကဖြစ်နေတော့ဝေဒုကဟိုမဲတဲ့သဘောမျိုးလို့ကြိုးပြီးတော့ကျွန်တော်တို့ကြားရတာပါစစ်ဆိုးရပုံစံတိုင်းနဲ့ဟုတ်ကဲ့အဲ့ဒီမတိုင်ခင်တည်းကဝေဒုရဲ့နောက်ကိုဟိုလိုက်နေတာကိုလည်းကျွန်တော်တို့ပြေးရတယ်ကျွန်တော်ကိုဝေဒုကနှုတ်ဆက်ပြီးတော့ဝေဒုခအသွားမှာအဲသူ့နောက်ကို6လိုင်းတည်းအများကြီးလိုက်သွားတဲ့အတွက်ဝေဒုအနေကြီးနေပြီဆိုတာတော့ကျွန်တော်တို့ရိပ်မိပါတယ်ခင်ဗ
ျကိုဝေလူကိုမိချောင်းကတပိတ်ကိုခေါင်းဆောင်နေသူဖြစ်အာနာပိုင်တွေကယူဆထားပြီးသူ့ကိုစူပူအောင်လှုံ့ဆော်မှုနဲ့တရားဆွဲပြီးချက်ချင်းဖမ်းဆီးခဲ့တာပါသူ့ကိုဖမ်းဆီးခဲ့မှုနဲ့ပတ်သက်လို့ကြက်တရားမျိုးနဲ့ရဲစခန်းကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးကိုဝေလူဟာမိချောင်းကန်တပိတ်ကိုဥဆောင်နေသူမဟုတ်တဲ့အကြောင်းကုညီပန်ပိုးနေသူတူတာဖြစ်တဲ့အကြောင်းဥပမြင့်ကဆက်ပြောပြပါတယ်
။ကုညီပန်ပိုးသူပါပဲကျွန်တော်တို့လိုပါပဲကုညီပန်ပိုးတဲ့သူပါပဲခင်ဗျ။အဲလုံးဝပတ်သက်ရှင်ဟိုတော့တဘောတော့ကုညီညာတော့ကုညီတယ်ပေါ့ဗျာနော်။အကုညီညာတော့ပတ်သက်တာပေါ့နော်။ကျွန်တော်တို့ကုညီနေတာလဲဒါကျွန်တော်တို့ပတ်သက်တာပဲပေါ့နော်။ဟုတ်ကဲ့။လာပြီးတော့ကုညီတဲ့လူတွေဟာ36မြို့နယ်မှာကျွန်တော်တို့မြို့နယ်30လောက်ကတော့လာပြီးတော့နေ့စဉ်ညစဉ်လာပြီးတော့ဒါဒီမိလာတို့အားဖြင့်ပါတို့ဓာတ်တွေတော့ရှိနေပါလေခင်ဗျာဆုံးဖြတ်ချက်တွေပါတယ်ဦးလေမိချောင်းကမိသားစုတွေကသူတို့ပါသူတို့ရဲ့ချမယ်ဓာတ်မျိုးဖြစ်ဖြစ်နဲ့သူတို့ကိုယ်တိုင်လည်းဒီလိုင်းကိုရှင်းထားတယ်သူတို့တက်တဲ့လိုင်းဟာသူတို့ကိုယ်တိုင်လုံနိုင်တဲ့လိုင်းမျိုးရှိရမယ်ဆိုတဲ့လိုင်းမျိုးသူတို့ချထားတယ်ခင်ဗျာ
အခုဖမ်းဆီးခံရတဲ့ကိုဝေလူဟာလက်ပတောင်းရေးနဲ့လေသမားလှုပ်ရှားမှုတွေကိုဥဆောင်သူအဖြစ်ပုံမှန်18နဲ့ပဲမကြာခဏဖမ်းဆီးခံရသူပါသူဟာပုံမှန်18ခွင့်ပြုမိတ်မရပဲစီတန်းလက်လက်မှုနဲ့ထိမ့်သိမ်းခံရပြီးအင်းစိန်ထောင်ကနေပြီးခဲ့တဲ့လကမှပြန်လည်လွတ်မြောက်လာခဲ့သူဖြစ်ပါတယ်ရှင်